စ္စာစကော့မာဆယ်ခင်ဗျာခင်ဗျာမြန်မာနိုင်ငံမှာ9နှစ်တောင်အမေရိကန်သံတမန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးရယ်အခုလောလောဆယ်မှာလည်းပဲမြန်မာအရေးကိုသုံးသပ်ပြီးဆောင်မရရင်းနေတဲ့ပုဂ္ဂိုလ်ဆိုတော့ဒါမြန်မာရေးရာကျွမ်းကျင်သူတယောက်လို့ပဲကျွန်တော်သဘောထားပါတယ်အဲဒီတော့ကျွမ်းကျင်သူတယောက်အနေနဲ့အခုလောလောဆယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအကျဉ်းဝီစွမ်းချုံသုံးသပ်ပေးပါခင်ဗျာတချို့ကပြောနေသလိုဒါဟာ fail state ကျွမ်းနိုင်ငံဖြစ်နေသလား civil war ပြည်တွင်းစစ်ဖြစ်နေသလားဒါမှမဟုတ်စစ်ကောင်စီကပဲအာဏာကိုထိန်းချုပ်နိုင်မဲ့လာလာရှိနေပါဘူ
း Yeah I don't think I usually stay away from wording like failed state or civil war because
ကျွန်တော်ကတော့ first state ကြာရှုံးနိုင်ငံပြည်တွင်းစစ်စတဲ့အုံတွေကိုမသုံးပါဘူးဒီစကားတွေတခုမှမြန်မာနိုင်ငံအခြေအနေကိုအပြည့်အဝပေါ်ပြနိုင်ခြင်းမရှိပါဘူးကျွန်တော်ပြောချင်တာကတော့အခြေအနေဟာစစ်တပ်ကသူ့အာဏာပြန်လည်တည်ဆောက်ဖို့အတွက်အာဏာသိမ်းယူခဲ့တယ်အဲ့ဒီအချိန်ကစပြီးပြည်သူလူထုအများစုဟာအရာကိုစန့်ကျင်ပြီးညီညွတ်လာကြတယ်ဒါဆုတ်ချွေရေးပေါ်ပြည်သူလူထုရဲ့ပုံကံအောင်ကြွမှု popular uprising လို့ခေါ်ကြပါတယ်ပြီးတော့အာဏာသိမ်းမှုနောက်ဆက်တွဲအခြေအနေနဲ့စစ်တပ်ရဲ့ရေးဆက်ချင်းချုပ်မှုတွေစီးပွားရေးစီမံခန့်ခွဲမှုအမှားယွင်းတွေလူထုရဲ့စန့်ကျင်မှုတွေနဲ့တကွာတခြားသောပြဿနာတွေကြောင့်လူမြောက်များစိုးရွားတဲ့ဒုက္ခမျိုးစုံကိုခံစားနေကြတဲ့အချိန်ဖြစ်ပါတယ
်ဖျားရည်ရဲ့ဆောင်းမတပုတ်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာမြန်မာပြည်နာအတွက်ထပ်ပေါက်မဟုတ်ဘူး။ဒါကြောင့်အာဆီယံကဒီရွေးကောက်ပွဲကိုလက်မခံနဲ့လို့အကြံပေးထားတာတွေ့ရပါတယ်။ဆိုတော့အာဆီယံလက်မခံပေမဲ့လည်းတရုတ်တို့အိန္ဒိယတို့စတဲ့အိန္ဒိယနိုင်ငံတွေရုရှားတို့ဗင်နီဇွဲလားတို့ဒါသူတို့နဲ့သဘောတူရင်တိုက်ဆိုင်တဲ့နိုင်ငံတွေကလည်းပဲလက်ခံကြမှာပဲဖြစ်ပါတယ်။ဆိုတော့အာဆီယံလက်မခံတာဘယ်လောက်ထိရောက်မှာလဲ
။ I think if the Hunta does go ahead and have these elections
စစ်ကောင်စီကဒီရွေးကောက်ပွဲကိုဆက်လုပ်သွားမယ်ဆိုရင်ခမည်းပြောဆိုတဲ့နိုင်ငံတချို့ကလက်ခံမယ်ဆိုတော့ကျွန်တော်မအံ့ဩပါဘူး။ဒါပေမဲ့အာဆီယံကလက်မခံဘူးဆိုတာပြက်ပြက်သားသားပြောမယ်ဆိုရင်တော့အဲ့ဒါကရွေးကောက်ပွဲရဲ့တန်ဖိုးကိုထိခိုက်စေမှာဖြစ်ပါတယ်။တခြားနိုင်ငံအများစုကလည်းလက်မခံကြဘူးဆိုရင်စစ်ကောင်စီအနေနဲ့တရားဝင်အသိမပြုခံရရေးပူရနိုင်တဲ့အလားအလာအများစုကလည်းပိတ်ဆို့သွားမှာဖြစ်ပါတယ်။ရုရှားနဲ့တရုတ်တို့ကအစကတည်းကစစ်ကောင်စီနဲ့လက်တွဲလုက္ကိုက်နေပြီးသားပါ။ဆိုတော့အာဆီယံကလက်မခံတဲ့အတွက်ပြဿနာအလုံးပြည်လည်တော့မှမဟုတ်ပေမဲ့လည်းဒါအာဆီယံအနေနဲ့လှုပ်ပေးကူညီပေးနိုင်တဲ့ကိစ္စပါ။ဒါအပြင်အာဆီယံကလည်းမြန်မာပြဿနာမှာပုံမထိရောက်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ရရှိစေမှာဖြစ်သလိုကမ္ဘာနဲ့မြန်မာပြည်သူတွေအတွက်ယုံကြည်စိတ်ချရတဲ့အဖွဲ့အစည်းဖြစ်လာစေပါလိမ့်မယ
်။ဒါပေမဲ့ရွေးကောက်ပွဲကိုဒါအထူးသဖြင့်တရုတ်လိုနိုင်ငံကအစည်းအဝေးပြုထားတယ်ဆိုတော့ဒီနေရာမှာအာဆီယံကတရုတ်ကိုဖိဆန်ပြီးလုပ်ပတ်မလားဆိုတာကိုထက်သွင်းမစဉ်းစားသင့်ဘူးလားခင်ဗျာ။
I don't think China's position would be the critical issue for ASEAN.
ဒီလိုဆုံးဖြတ်ချက်ကအာဆီယံအတွက်အရေးကြီးတဲ့ပြဿနာတရတော့မဟုတ်ဘူးထင်ပါရဲ့။အာဆီယံနိုင်ငံတွေဟာလုံးဝလွတ်လွတ်လပ်ရှိနေတယ်ထင်ပါရဲ့။တရုတ်ကလုံးစီရင်ုံနဲ့အမေရိကန်ကလုံးစီရင်ုံနဲ့လိုက်လုံမယ်လို့မထင်ပါဘူး။ဒီနေရာမှာပိုပြီးအရေးကြီးတဲ့ပြဿနာကအာဆီယံဖွဲ့ဝင်နိုင်ငံတချို့ဟာမြန်မာစစ်ကောင်စီပေါ်တက်ညာရင်နဲ့စာနာစိတ်ရှိနေပြီးပြတ်သားပြင်းထန်တဲ့အဆုံးဖြတ်ချမှတ်တဲ့ကိစ္စမှာပဝင်ရေစိတ်ရှိမှရှိရလားဆိုတဲ့ကိစ္စဖြစ်မယ်ထင်ပါရဲ့
ခင်ဗျားရဲ့ဆောင်းပါတယ်အာဆီယံလောက်ရမှာကစစ်ကောင်စီဘက်ကခြေခြေမြင့်မြင့်ခိခိရောက်ရောက်ရှိမဲ့နိုင်ငံရေးအရာအလျှော့ပေးလိုက်ကျော်မှုလုပ်လာစီဖို့ဖြစ်တယ်လို့ဆိုထားပါတယ်ဆိုတော့အဲ့လိုအခြေအနေဖြစ်လာအောင်ဘယ်လိုလုပ်ရမလဲဘယ်လိုလိုက်ကျော်မှုမျိုးဆိုတော့ခင်ဗျာ
There's lots of things, lots of scenarios from Myanmar. Many of them are not good.
ကျွန်တော်မြန်မာကမြန်မာနိုင်ငံအတွက်ဖြစ်လာနိုင်တဲ့အခြေအနေအများကြီးရှိပါတယ်။အခြေအနေအများစုကတော့ကောင်းတဲ့အလားအလာတွေမဟုတ်ပါဘူး။ဒီထက်မှကျွန်တော်မြင်မိတဲ့အကောင်းဆုံးဖြစ်နိုင်ခြေကတော့စစ်တပ်အနေနဲ့အာဏာပြန်လည်ထိန်းချုပ်ဖို့မဖြစ်နိုင်ဘူး။တိုင်းပြည်ကိုအုပ်ချုပ်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတော့သဘောပေါက်လာတဲ့အခြေအနေပဲဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုလက်ကိုအဓိကကျတဲ့နိုင်ငံရေးအရာလက်ရောမှု major political concession လုပ်ပြီးတော့နိုင်ငံရဲ့ institutions တွေအတူတူရှိနေတဲ့အဖွဲ့အစည်းတွေဆက်လက်ရှင်သန်နိုင်အောင်စောင့်ဖို့ပဲဖြစ်ပါတယ်။ဘလို့လက်လျောမှုတွေလဲဆိုတော့မြန်မာပြည်သူတွေကဆုံးဖြတ်ကြရမှာပါ။အရေးကြီးတာကစစ်တပ်အနေနဲ့နိုင်ငံရေးအာဏာကိုထိရရောက်ဆွန့်လွတ်ပေးဖို့ပဲဖြစ်ပါတယ
်။သုံးသပ်သူတချို့က NLD နဲ့ခုခံတိုက်ခိုက်နေတဲ့အင်အားစုတွေကိုရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးဖို့လိုအပ်တယ်လို့အကြံပြုနေရတာတွေ့ပါတယ်။ခင်ဗျားရဲ့သဘောထားအပေါ်တချို့မှလည်းဒီသဘောမျိုးပါဝင်တာကိုကျွန်တော်သတိထားမိပါတယ်။ဘယ်လောက်ဖြစ်နိုင်ပါသလဲခင်ဗျာ။အဲ
Yes, what I've been arguing is that the international community
ဟုတ်ပါတယ်ကျွန်တော်ပြောလိုတာကတော့နိုင်ငံတကာအတိုင်းအဝိုင်းရုပ်စွာဆုံးမြန်မာပြည်သူတွေပေါ်ဂရုဏာတက်တဲ့နိုင်ငံတွေမြန်မာပြည်ငြိမ်းချမ်းပြီးကျော်ဝေစီခြင်းတဲ့နိုင်ငံတွေအနေနဲ့အာဏာသိမ်းမှုနဲ့စစ်ကောင်စီကိုအပြတ်အသတ်ဆန့်ကျင်နေကြတဲ့ ပြည်သူလူထုအာဏာပြန်ရဖို့မျှော်လင့်လူလာကြမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းအနေနဲ့အဲ့ဒီပြည်သူတွေကိုကူညီဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်ကလက်နက်ကန်အင်အားစုတွေကိုသာပြောနေတာမဟုတ်ပါဘူး။ကျွန်တော်ပြောနေတာကအာဏာပြန်ဆိုင်လှုပ်ရှားမှုတွေ NUG နဲ့စစ်တပ်ကိုနိုင်ငံအနာကဖယ်ထုတ်ဖို့အားထုတ်နေတဲ့သူတွေကိုပြောနေတာဖြစ်ပါတယ်။
ရွေးကောက်ပွဲကိုတက်ပြန်ကောက်ချင်ပါသေးတယ်ဒီနေရာမှာပြည်သူအများစုကတော့ရွေးကောက်ပွဲကိုတိုက်ကြမှာမဟုတ်ပါဘူးဒါပေမဲ့စစ်တပ်ကိုလွတ်လာတဲ့နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေလည်းအတော်များများရှိနေသလိုတချို့သော EAO တွေဒါတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကလည်းစစ်ကောင်စီနဲ့စကားပြောနေကြတယ်တွေ့ရပါတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီအင်အားစုတွေနဲ့ဆက်ပြီးတော့ရွေးကောက်ပွဲလုပ်သွားမယ်ဆိုရင်တော့အလုံးရှင်းနိုင်ဘူးလား
Well, I mean, it's certainly possible for the military to go ahead with the elections.
I mean, you could have said that you could have been in the country. You could have been in the country. You could have been in the country.ရတရပပိုင်းချမှာပဲဘလို့မှအခြေအနေမပေးတဲ့အခြေမျိုးမှာလူလူဆန္ဒခံယူပွဲဆိုပြီးလှုပ်လာခဲ့တာပါဆိုတော့ဘာဖြစ်ဖြစ်သူတို့လှုပ်ချင်ရင်တော့ဆက်လှုပ်မယ်ဆိုတော့သိကြပါရဲ့ဒါပေမဲ့ပြည်သူလူထုအများစုကြီးကတော့ဒီရွေးကောက်ပွဲကိုစိတ်နှစ်သက်မှမဟုတ်သလိုပါဝင်မဲပေးကြမှာလည်းမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကစစ်ကောင်စီအတွက်လည်းတိတ်ကျိုးရှိမှာမဟုတ်ဘူးလို့ထင်ပါတယ်ပြဿနာတွေကိုလည်းလုံးဝပြည်လည်စီမှာမဟုတ်ပါဘူး
ဒါဆက်ထက်မှာပဲ NGO လောက်ကင်ဆောင်ရွက်ချက်တွေအပေါ်မှာခင်ဗျားရဲ့အမြင်ကိုလည်းကြားချင်ပါတယ
်။ Well, I think that the NUG obviously is in a difficult situation because it you know many of its members most of its members are in hiding or
NUG ရလည်းခက်ခဲကြုံနေရတဲ့အခြေအနေပဲလို့ကျွန်တော်ထင်ပါတယ်။အဖွဲ့ဝင်အများစုကပေါ်ပေါက်နေရပါတယ်။ဒါမှမဟုတ်အချက်တွဲတွေချမ်းမှလှုပ်ရှားနေရတာဖြစ်ပါတယ်။ဆီယနာတိမ်မှုစစ်ကောင်စီကိုစန့်ကျင်မှုနဲ့ပတ်သက်ပြီးအမှန်တကယ်အဓိကကျတဲ့အချက်ကတော့အောက်ခြေကလှုပ်ရှားမှုပဲဖြစ်ပါတယ်။ဒါဟာတကယ်ကိုအောက်ခြေကနေအပေါ်ကိုတက်သွားတဲ့ bottom up လှုပ်ရှားမှုဖြစ်ပြီးအပေါ်ကနေအောက်ကိုတက်ရောက်စေတဲ့ top down ကိစ္စမဟုတ်ဘူးလို့ထင်ပါတယ်။ဒီလိုပြောတာအန်ယူဂျီကိုအရေးမပါဘူးလို့ပြောတာမဟုတ်ပါဘူး။တကယ်ကိုအရေးပါပါတယ်။ပိုအရေးကြီးတာကတော့ဒီမိုကရေစီပြည်လဲတည်ဆောက်ရေးအတွက်ကြိုးပမ်းနေကြတဲ့နိုင်ငံတော်ကဒေသအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တူးချင်းတွေပဲဖြစ်ပါတယ်။ပြီးတော့တိုင်းနာလူနည်းစုတွေပါဝင်ဖက်ဒရယ်ထူထောင်ရေးအတွက်လှုပ်ဆောင်နေရတွေဟာအာဏာသိမ်းပြီးချိန်ကစပြီးအရေးကြီးဆုံးဖြစ်ထွန်းလာမှုတွေလို့ထင်ပါတယ
်မြန်မာနိုင်ငံမှာလွတ်လပ်ရပြီးချိန်ကစလို့တိုင်းရင်းသားပြည်နာဟာအင်တန်အရေးကြီးတဲ့ပြည်နာတစ်ခုဖြစ်လာခဲ့တာပါအခုလက်ရှိမြန်မာနိုင်ငံရဲ့သမိုင်းအထူးအကွင့်မှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးတော့မြန်မာအရေးကြောင့်ကျင်သူတယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာ
Well I would say a couple of things firstOf course, it's the military that has perpetuated the conflict with so many ethnic minorities for decades.
You know, Nichol Pyoje Mare, Samarcheka, Tayana Pyatana Gu, Sazuni Dine Chibi, Dunshiya, Lousa Lage Duwa, Sita Pipare, Suro, Sita Ka Chizu Ni, Di Pyatana Ri, Lowa Pile Mu Yanama Mhobao, Dutiya Richeka, Tayana Lunezu Rine, Pamalumyo Echa, Yongchi Kime Muale, Kala Tashi, Shila Girama, Suro,ကုကာယုံကြည်မှုတည်ဆောက်ဖို့ကြိုးပမ်းလှုပ်ဆောင်နေကြတာအချိန်ရွာပါလိမ့်မယ်။အောင်မြင်မှုရဖို့တော့ချက်ကတော့တန်းသားလူနည်းစုအားလုံးဟာဗမာလူမျိုးတွေနဲ့ဒန်းသူရီသူအပြန်အလှန်လေးစားမှုနဲ့ပျော်ရွှင်လက်တွဲနိုင်မှုဖြစ်တယ်လို့ကျွန်တော်ထင်ပါတယ်။အားလုံးဟာမြန်မာနိုင်ငံသားတွေအဖြစ်နဲ့အရေးပါကြတယ်လို့မြင်ဖို့လည်းလိုအပ်ပါတယ်။ကျွန်တော်ကတော့အပြန်အလှန်လေးစားမှုနဲ့ဆွေးနွေးညှိနှိုင်းတဲ့လုပ်ရက်တွေကိုလေးစားတန်ဖိုးထားပါတယ်
။သုံးသပ်သူတို့ချူကရေးကြတာတွေ့ရပါတယ်။အခုချိန်ဟာBeginning of post Aung San Suu Kyi era, Aung San Suu Kyi khillon kala phin ni bi, NUG is not NLD, NUG ha NLD mho phu so bi lo yin ni ja ba de. De kaisa ne patat bi belo mat che pe jin ma le khanya.
Yeah, I think it's as a foreigner and as someone who's been away from Myanmar, it's certainly not my place to say, you know, whether this is a post Aung San Suu Kyi era or something. I think this is something that thepeople of Myanmar will decide over time but the first step is to restore a situation where the civilians are in control
ကျွန်တော်နိုင်ငံသားတယောက်အနေနဲ့ရောမြန်မာပြည်နဲ့ဝေးကွာနေသူတယောက်အနေနဲ့ရောဒီအခြေအနေဟာအောင်ဆန်းစုကြည်ခင်လွန်ဖြစ်သွားပြီလို့ပြောနိုင်တဲ့အနေအထားမှာမရှိပါဘူးလို့ထင်ပါတယ်အချိန်ကာလရောက်လာတဲ့အခါမြန်မာပြည်သူတွေကဆုံးဖြတ်ကြမယ့်ကိစ္စသာဖြစ်ပါတယ်ပထမအဆင့်မှာတော့အခြေအနေတွေကိုအရက်ဖက်ကထိချုပ်နိုင်ပြီးအစိုးရထဲမှာပြည်သူ့ကိုယ်စားလှယ်အစီအမံတွေပါဝင်နိုင်ရေးပဲဖြစ်ပါတယ်။အောင်ဆန်းစုကြည်ဟာဘလို့အခန့်ကဏ္ဍကပါဝင်နိုင်မယ်ဆိုတာပြည်သူလူထုဆုံးဖြတ်မှာပါ။ကျွန်တော်မှတ်ချက်မပေးနိုင်ဘူး။